ရခိုင်ပြည်နယ်မြောက်ပိုင်းရသေးတော်မြို့နယ်ထဲမှာဒီရက်ပိုင်းထဲမှာရက်ကျေးအုပ်ချုပ်ရေးမှုအယောက်20ဝန်းကျင်လောက်နှုတ်ထွက်သွားကြပါတယ်။အခုလိုမျိုးရခိုင်ပြည်နယ်ထဲမှာအုပ်ချုပ်ရေးမှုတွေနှုတ်ထွက်မှုဖြစ်တာကတော့ဒေသခံပြည်သူတွေအတွက်အခက်အခဲရှိတယ်လို့စစ်ကောင်စီရဲ့အုပ်ချုပ်ရေးရန်ရာကိုလည်းပြတ်ပြားစေတယ်ဆိုပြီးရခိုင်နိုင်ငံရေးသမားတဦးကသုံးသပ်ပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုစံကျော်ပြောပြပေးပါရှင်။
စစ်ကောင်စီနဲ့အေးအေးရခိုင်တပ်ဖွဲ့ကြားနှုတ်အားဖြင့်အပြစ်ရက်လိုက်ကြရဆိုပေမဲ့ရခိုင်မြောက်ပိုင်းကရတိတောင်နဲ့ပုံနှကျုံမျိုးနဲ့အတွင်ရက်ကျေးအုပ်ချုပ်ရေးမှုတွေနှုတ်ထွက်တာတွေအရေးအတွက်တိုးလာပါတယ်။ဒီရက်ပိုင်းအတွင်းမှာပဲရတိတောင်မျိုးနဲ့တောင်ပိုင်းဂူတောင်အုပ်စုကအုပ်ချုပ်ရေးမှု20နီးပါးနှုတ်ထွက်ခဲ့ကြတယ်လို့နှုတ်ထွက်လိုက်တဲ့အုပ်စုအုပ်ချုပ်ရေးမှုတူကပြောပါတယ
်။ဒီမှာတော့ဂူတောင်နေမြေကတော့ဆီကိုအုပ်စုအဲဆီကိုအုပ်စုကတခါလေးတရားတင်မှနှုတ်ထွက်တယ်လေ။အဲ့ဒါကမရှိရှာရတဲ့ကြောင့်
ရခိုင်မြောက်ပိုင်းကရက်ကျေးအုပ်ချုပ်မှုတွေဟာစစ်ကောင်စီနဲ့အေးအေးအဖွဲ့တို့ကြားနှစ်ဖက်စလုံးနဲ့အဆင်ပြေအောင်ဆောင်ရွက်ရတာခက်ခဲလာတယ်လို့အသက်အန္တရာယ်နဲ့ဘဝလုံခြုံမှုမရှိတာကြောင့်အခုလိုနှုတ်ထွက်ရတာဖြစ်တယ်လို့လည်းနှုတ်ထွက်သွားတဲ့အုပ်ချုပ်မှုတွေတဲကလုံခြုံရေးအရာအမိမဖော်လို့တဲ့အုပ်ချုပ်မှုတူကပြောပါတယ
်။ဟုတ်တော့တော့အဲ့ဒါတခြားတော့မဟုတ်ပါဘူးဒီမှာကနှစ်ဖက်ကျဲထိနေတယ်နဲ့ရတူရတတ်တယ်ကလည်းလုံမရှိတော့ဘူးလေ။စိုက်ကောက်စီကလုံမရှိအဲ့လိုဆိုပြီးတော့အဲနှုတ်ထွက်ရတာကိုစင်းနဲ့ကိုပဲနှုတ်ထွက်တာပဲ။အဲနှုတ်ရေးကိုစိုးရင်တော့နောက်နဖာတပ်တွေပါတယ်ပြန်တလို့ရှိရင်ဒီမှာအခါဖြစ်ပြီးဖြစ်မှဆိုလို့အဲ့လိုနှုတ်ထွက်ရတာပ
ါပြီးခဲ့တဲ့နိုဝင်ဘာလအကုန်ပိုင်းကလည်းရခိုင်မြောက်ပိုင်းပုံနှံကျုံမြို့နယ်ကစစ်ကောင်စီခန့်ရက်ကျေးအုပ်ချုပ်ရေးမှု80ကျော်တာဝန်ကနေနှုတ်ထွက်ခဲ့ကြပါတယ်တိုက်ပွဲတွေမကြာခဏရှိတဲ့ဒေသတွင်အုတ်ချုပ်ရည်မှုလောက်ရတာလုံခြုံမှုမရှိတာကြောင့်ကိုယ်တော်နဲ့ကိုနှုတ်ထွက်သွားကြတာလို့ပြောပါတယ်အခုလိုရက်ကျေးအုတ်ချုပ်မှုတွေနှုတ်ထွက်သွားတာကြောင့်ဒေသခံပြည်သူတွေအတွက်အခက်ကြုံနေရတယ်လို့လည်းရခိုင်အရေးသုံးသက်သူဦးဖေတန်းကပြောပါတယ်
အဲ့လိုနှုတ်ထွက်လိုက်တဲ့အတွက်နဲ့ပြည်သူတွေရဲ့အဲလိုအပ်ချက်တွေပေါ့နော်လိုအပ်ချက်တွေကအားတရားချမ်းမှာကွက်လာဖြစ်သွားတာပေါ့ဟောဒီစစ်ကောင်စီဂျားနဲ့အဲပြည်သူတွေဂျားမှာနော်ဒါအဆက်တွေပြတ်သွားတာပေါ့အဲဆိုတော့ဒါကတော့ဒေသဖွံ့ဖြိုးရေးတွေရှိမယ်အဲဒေသမှာရှိတဲ့စီမံကိန်းတွေအတွက်အဆက်လက်ကောက်ခံတာတွေရှိမယ်အဲနောက်ပြီးတော့အထောက်အပံ့တွေပေါ့ဟိုဒါကိုယ်ဝဆောင်မိခင်တွေအထောက်အပံ့ရှိမယ်တကြီးဟိုဒီအထောက်ပံ့ရှိမယ်တကက်ကအကူအညီရနိုင်တဲ့အခြေအနေမျိုးပေါ့နော်ပြီးတော့ဟိုဒီနောက်ပိုင်းမှာဒီစစ်ကောင်စီဘက်ကအများအားဖြည့်ဆည်းလာတဲ့အဲထောက်ခံချက်တွေပေါ့အုပ်ချုပ်မှုရဲ့ထောက်ခံချက်တွေအဲ့အရာတွေမပေးနိုင်တဲ့အခါမှာဒေသလူအချက်တွေကတော့တော်တော်ကိုကွန်းဆက်ပြသွားတာပေါ့အဲ့လိုဖက်မှာတော့ပြည်သူတွေအတွက်အခွင့်အရေးမြင့်လာတယ်လို့ပြောလို့ရပါတယ်ဟုတ်ကဲ့
စစ်ကောင်စီရဲ့အုတ်ချုပ်ရေးရန်ရာတွေပြတ်သွားတဲ့နေရာတွေမှာရခိုင်လက်နက်ကိုင်အေအေအဖွဲ့ရဲ့အုတ်ချုပ်ရေးပိုင်းတွေပို့ပြီးတော့အရေးပါလာနိုင်တယ်လို့လည်းဦးဖေတန်းကသုံးသပ်ပါတယ်
။နောက်တစ်ချက်ကတော့ကျွန်တော်တို့စစ်ကောင်စီရဲ့အုတ်ချုပ်ရေးရန်ရာတွေပြတ်သွားတာပေါ့။ဒါကတစ်ဖက်ကပြည်သူနစ်နာတယ်လို့ဟိုတစ်ဖက်ကတော့ဟိုဒီသူတို့ရဲ့အုတ်ချုပ်မှုချင်းချမှုအောက်ကပြည်သူတွေလွတ်မြောက်သွားတယ်လို့ပြောလို့ဟိုရတာပေါ့နော်။ဘာလို့လဲဆိုတော့အခုစစ်ကောင်စီတွေကလည်းပြည်သူတွေကိုတိတ်ပြီးတော့အလေးထားတာမဟုတ်ဘူး။ပြတ်မှရှိလိုက်ပြည်သူတွေပဲပြတ်မှရှာတယ်နော်ဒါကကျွန်တော်တို့လက်ရှိကြုံရတဲ့ကိစ္စ
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်လအတွင်းရခိုင်လက်နက်ကိုင်အေအဖွဲ့နဲ့ဆက်ဆက်တဲ့ဆိုတဲ့တန်တရားနဲ့ရက်ကျေးအုပ်ချုပ်မှုတွေအပါအဝင်ရခိုင်ဒေသခံ300ကျော်ကိုစစ်ကောင်စီဘက်ကဖမ်းဆီးခဲ့ပြီးအဲ့ဒီထဲက100ကျော်လောက်ပဲပြန်လွှတ်ပေးသေးတယ်လို့အေအေဘက်ကပြောထားပါတယ်လက်ရှိမှာတော့စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့ကြားလူသားချင်းစာနာထောက်ထားတဲ့အနေနဲ့နှုတ်ကတိနဲ့အပြစ်ရထားကြပါတယ်ဒါပေမဲ့လည်းဒေသခံပြည်သူတွေအနေနဲ့ခီးသွားလာရေးစားနဲ့ရိတ်ခါနဲ့ဆေးဝါးတည်ယူရေးပိုင်းတွေမှာအခက်ကြုံနေရဆဲဖြစ်တယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ